စနေနေ့ကကစားတဲ့ပရီးမီးယားလိဂ်ပြိုင်ပွဲတွေမှာအမှတ်ပေးစရာထိပ်ဆုံးကလီဗာပူးနဲ့ချဲလ်စီတို့နိုင်ပွဲဆက်ပြီးဆက်လက်ချန်ပီယံမန်စီးတီးကအနိုင်ပွဲပြန်ရပါတယ်လီဗာပူးကအဝေးကွင်းမှာလက်စတာစီးတီးကို2-2ချဲလ်စီကအိမ်ကွင်းမှာဘောန်းမော့သ်ကို2-0မရှိမန်စီးတီးကအိမ်ကွင်းမှာနျူကာဆယ်ကို2-2နဲ့အသီးသီးအနိုင်ရကြတာပါအခြားပွဲတွေမှာတော့ဆောက်တန်တန်ကအဝေးကွင်းမှာCrystal Palace ကို2-0မရှိ Wolves ကအဝေးကွင်းမှာ West Ham ကို2-0မရှိအသီးသီးအနိုင်ရပါတယ် Everton နဲ့ Huddersfield တို့တစ်ဖက်2-0စီနဲ့တည်ကြပြီး Brighton နဲ့ Fulham ကတစ်ဖက်2-0စီနဲ့တည်ကြပါတယ်ဒီနှစ်ဘောလုံးရာသီအတွက်4ပွဲစီကစားပြီးတဲ့အသင်းတွေထဲမှာ Liverpool က4ပွဲစလုံးနိုင်ပြီးတော့12မှတ်ရာဂိုးကွာခြားချက်နဲ့ဇယားထိတ်ရနေပြီး Chelsea က Liverpool နဲ့အမှတ်တူပေမဲ့ပေးကိုးများတာကြောင့်ဒုတိယမန်စီးတီးက3ပွဲနိုင်တပွဲတည်းရေအဲဆင်မှတ်ရနဲ့တတိယအသီးသီးရရှိခဲ့ပါတယ်မန်ချက်စတာယူနိုက်တက်အသင်းက3ပွဲကစားတပွဲနိုင်2ပွဲချုံ3မှတ်နဲ့နံပါတ်14မှာရောက်ရှိနေပါတယ်ခင်ဗျာ